ပိုရဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်အတွက်နိုင်ငံခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့သလိုဘာသာပေါင်းဆောင်ကဘာသာရေးခေါင်းဆောင်တွေလူတွေတောင်းတဲ့ချီပြီးတော့တက်တက်စူတောင်းပွဲတွေကိုလည်းရံကုန်မြို့မှာကျင်းပခဲ့တာပါပိုရဟမင်းကြီးရဲ့ခီးစဉ်ကြောင့်မြန်မာပြည်သူလူထုကြားမတူကွဲပြားတဲ့လက္ခဏာတွေနဲ့ပုံရိပ်ကိုထင်ဟပ်လာစေတယ်လို့ဘာသာရေးခေါင်းဆောင်တွေကတုံ့တက်ကြပါတယ်မှတ်တ င်းနိုင်ငံတော်တန်ခမဟာနာယကအဖွဲ့ဥက္ကဋ္ဌဗမော့ဆရာတော်ကအမိုးစကားဖြန့်ဝေမှုတွေဟာဘာသာရေးကိုခုလုံးလောက်တာဖြစ်လို့အားလုံးကကန့်ကွက်ရှုတ်ချရမယ်လို့မိန့်ကြားခဲ့ပါတယ်
။၎င်းဖြင့်ဘာသာရေးကိုခုလုံးလောက်၍အမိုးစကားပြောဆိုခြင်းမမှန်မကန်ဝါဒဖြန့်ခြင်းရင်တို့ကြောင့်ခိုက်ရန်ဖြစ်ပွားခြင်းသူမှုတောင်းကြံခြင်းစစ်မဲ့တိုက်ခိုက်ခြင်းမှန်မြနှင့်ရင်တို့ဖြစ်ပေါ်လာအောင်ထောက်ပံ့ကူညီရသူများကိုပြင်းထန်စွာပြစ်တင်ရှုံချကြပါမည်
။ပိုယဟန်မင်းကြီးဖရန်စစ်နဲ့နိုင်ငံတော်တန်ကမဟာနယကအဖွဲ့တို့ရန်ကုန်မြို့ကဘာအီးကုန်းမြစ်မှာတွေ့ဆုံခဲ့ကြတာပါ။ပိုယဟန်မင်းကြီးကတော့ဗုဒ္ဓရဲ့တရားတော်အစုံအမအောက်ကမြန်မာပြည်သူတွေအားလုံးကိုလေးစားတဲ့အကြောင်းမိန့်ကြားခဲ့ပါတယ
် Esprimo la mia stima per tutti coloro che in Myanmar vivono secondo le tradizioni religiose del Buddhismo attraverso gli insegnamenti del Buddha e la celante testimonianza
ပိုယဟမင်းကြီးရဲ့မေတ္တာဓမ္မခီးစဉ်အဖြစ်မြန်မာနိုင်ငံကိုကြွားရောက်တဲ့သုံးရတာအတွင်းနိုင်ငံကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့တရားတွေ့ဆုံဆွေးနွေးသလိုရန်ကုန်မြို့မှာလည်းလူပေါင်းတောင်းနှစ်ချီတယောက်တဲ့လူရုဝိပုစုတောင်းပွဲကိုလည်းငြိမ်းချမ်းစွာကျင့်ပနိုင်ခဲ့တာပါပိုယဟမင်းကြီးရဲ့မြန်မာခီးစဉ်ကြောင့်မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နောက်မြန်မာပြည်သူလူထုရဲ့မတူကွဲပြားတဲ့ဘာသာကိုးကွယ်မှုတွေကိုလက်ခံနိုင်မှုကိုထင်ဟပ်ပေါ်လွင်စေတယ်လို့အစ္စလမ်ဓမ္မဗိမာန်ရဲ့ဦးဆောင်စောအေးရေးမှုဆရာဦးအေးလွင်ကပြောပါတယ
်။ဟိုမတူကွဲပြားမှုကိုအမှားတစ်ခုအနေနဲ့ဘယ်တော့မှမမီးခြားရဘူးပြ။အမြဲတမ်းနည်းနည်းထိုးထိုးနဲ့ကြိုးစားခဲ့တယ်။ဘုဒ္ဓသွေးထိုးလှုပ်ဆော်မှုတွေရှိတယ်။ဘာသာတရားအကဲဆက်တဲ့ပုံမှာအဲ့ဒါကိုအမျက်ထုတ်ပြီးတော့ကဟိုဆုံးဆွာနေတဲ့လူတွေရဲ့အစိတ်အတော့ကတော့တော်တော်လေးပြတ်နှက်နေတာရှိတယ
်။ပိုယဟမင်းကြီးနဲ့တွေ့ဆုံခဲ့တဲ့ဟိန္ဒူဘာသာရေးအသင်းချုပ်ရဲ့အတွင်းမှုဥကျော်သူကတော့မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်ကိုပိုပြီးတော့မှပေါ်လွင်စေတယ်လို့ပြောပါတယ
်။ဘုဒ္ဓဘာသာကြီးစိုးရဲဆိုတဲ့ဟာဘုရားလက်မခံဘူးကျွန်တော်တို့လွတ်လပ်စွာအလားတိုင်းကအိုးကွယ်ကိုရှိတယ်လေအဲ့ဒါတော့ဘယ်နိုင်ငံမှာတော့သိမှရှိဘူးကျွန်တော်တို့မြန်မာနိုင်ငံမှာဘာသာပေါင်းတုံးကျွန်တော်လွတ်လွတ်လပ်လပ်နေလို့ထင်လို့ရတယ
်ခိုင်းပြည်နယ်ရဲ့အချမ်းဖတ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာမွတ်စလင်6သိန်းကျော်ထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးဗုဒ္ဓဘာသာအများစုဖြစ်တဲ့မြန်မာနိုင်ငံတွင်မွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုဖိနှိပ်မှုအဖြစ်ကမ္ဘာမျက်နှာစာမှာရှုမြင်ခံရမှုကနေရောပါသက်သာသွားစီမယ်လို့အစ္စလမ်ဓမ္မဗိမာန်ရဲ့ဦးဆောင်စောအေးမှုဆရာဦးအေးလွင်ကပြောပါတယ
်။တကယ်ကဘာဟာမှာတော့ဒီပုံရိပ်ကပေါ့ဒီ image လေးကတော့တော်တော်လေးတော့ဟိုကောင်းသောအပြုသဘောဆောင်တဲ့ image တစ်ခုဖြစ်ပါတယ်။လက်တွေ့မှာလည်းပဲဒီလိုပြည်သူချင်းချင်းပတ်တည်နဲ့အထောက်အထားနဲ့လုပ်ပြလိုက်မယ်ဆိုရင်တော့ကျွန်တော်တို့ဘုံမှာအဲ့လိုထင်မှန်နေတဲ့ယူဆချက်တွေကပတ်တည်သွားမှာပဲ။
မြန်မာနိုင်ငံခီးစဉ်အတွင်းပိုယဟန်မင်းကြီးဖရန်စစ်ကရိုဟင်ဂျာမွတ်စလင်တွေကိုတိုက်ရိုက်ရည်ညွှန်းဟောကြားခဲ့တာမရှိပါဘူး။ဒါပေမဲ့လည်းကိုယ်ခွင့်ယုံကြည်မှုမတူညီတာတွေကြောင့်အယုံကြည်မဲ့ကွဲပြားမှုတွေမဖြစ်စေဘဲညီညွတ်မှုခွင့်လွတ်တီးခံမှုနဲ့နိုင်ငံတည်ဆောက်ရေးအတွက်အရင်းအမြစ်တွေအဖြစ်အသုံးပြုကြဖို့တိုက်တွန်းခဲ့ပါတယ်။ဒါ့အပြင်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငြိမ်းချမ်းရေးအတွက်ကြိုးပမ်းနေကြတာတွေမှလည်းအားလုံးပါဝင်ကြဖို့တိုက်တွန်းခဲ့ပါတယ်ရှင်။